မြန်မာနိုင်ငံမှာပြီးခဲ့တဲ့20လရက်တွင်ကိုဗစ် -19 ရောဂါကူးစက်သူ523ယောက်ထပ်တိုးပြီးသေဆုံးသူ24ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်ချက်မှာပါတဲ့သေဆုံးသူတွေထဲမှာ21ယောက်ကယောဂါအခမ်းရှိသူတွေဖြစ်ပါတယ်။တက်ခွဲနမူနာပေါင်း 18,800 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ယောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့အထိဆိုရင်စစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်းနှစ်သန်း 5,000 ခွဲကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူရေအတွက်က 2,902 ယောက်ရှိပြီဖြစ်ပြီးယောဂါဘူကူးဆက်သူပေါင်းကတော့ 13,200 ကျော်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံဆင်းခွင့်ရရှိသူရေအတွက် 960 ရှိပြီးယောဂါပြောက်ကွင်းသူစုစုပေါင်းက 13,500 ကျော်ရှိပါပြီ။ကျန်းမာရေးနဲ့ကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးဆက်ယောဂါတိုက်ဖျက်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူရဲ့ Facebook မှာမကြသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့တက်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းနဲ့မှာပိုးတွေ့သူ 2.93 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 89.42 ရာခိုင်နှုန်းသေဆုံးသူက 2.19 ရာခိုင်နှုန်းရှိပါတယ်။သေဆုံးသူတွေထဲမှာနောက်ခံယောဂါရှိသူက 89.5 ရာခိုင်နှုန်းရှိပါတယ်။ဒီကနေ့ရက်ပိုင်းတွေကယောဂါပိုးကူးစက်တဲ့နှုန်းကျသွားသလိုရှိခဲ့ပေမဲ့လည်းဒီကနေ့ကိန်းဂဏန်းတွေကိုကြည့်မယ်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပိုးအန်ဒရီမြန်မာပြည်မှာကြီးကြီးမားမားဆက်ရှိနေလို့မဲဆိုတာတွေ့နိုင်ပါတယ်။ကာကွယ်ဆေးရဖို့ကြိုးစားနေတာမှလည်းအိန္ဒိယကနေဝယ်ယူထားတဲ့ကာကွယ်ဆေးကရှေ့လအတွင်းမှာမှရောက်လာဖို့မျှော်လင့်ထားပါတယ်။ဒီတော့အတွင်းတရုတ်နိုင်ငံကကာကွယ်ဆေးလူမဲဆိုတဲ့သတင်းတွေထွက်ထားပါတယ်။ဘေကျင်းအခြေစိုက်ဆီနိုဗက်ကုမ္ပဏီထုတ်ကိုရိုနာဗက်ကာကွယ်ဆေးကိုဘရာဇီးနိုင်ငံမှာဆန့်သက်ခဲ့တာကနေထွက်ရှိလာတဲ့ရလဒ်တွေအရထိရောက်မှုနှုန်းဟာအစောပိုင်းကပြောထားသလောက်မမြင့်ပါပဲ။90ရာခိုင်နှုန်းကျော်လေးပဲထိရောက်မှုရှိတယ်လို့ဘရာဇီးသိပ္ပံပညာရှင်တွေကပြောတဲ့အကြောင်းသတင်းတွေထွက်နေပါတယ်။